ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခရဲ29ဟာဒီကနေ့မနက်ပိုင်းမှာရှီခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပြိုလက်ဝဲခန့်ကနေပြန်လည်ဝင်ရောက်လာပါတယ်။ပြန်လာတဲ့မွတ်စလင်ဒုက္ခရဲ့အိမ်နောက်စု6စုကတော့ရှီခိုင်ပြည်နယ်တွင်စုစားခြင်းဆန္ဒမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်ကပြန်လည်လက်ခံခဲ့တာပါ။ဒီတင်းကိုတော့ VOA မြန်မာပိုင်းရဲ့တင်ပြထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေဟာနှစ်ဖက်အစိုးရညှိနှိုင်းပြင်ဆင်ထားတဲ့ပြောင်းဝင်ဆွဲပြောင်းရေးအစီအစဉ်အရပြန်လာသူတွေမရှိပေမဲ့မိမိသဘောဆန္ဒအရပြန်လိုသူတွေကတော့မြန်မာအစိုးရနဲ့ညှိနှိုင်းပြီးပြန်လာနေတာဖြစ်ပါတယ်။ဒီကနေ့မနက်မှာလဲဒုက္ခသည်တချို့ဟာတောင်ပြိုလက်ဝဲလက်ခံရေးစခန်းကနေတဆင့်ပြန်လည်ဝင်ရောက်လာကြောင်းအဲ့ဒီစခန်းကလူဝင်မှုကြီးကြပ်ရေးဌာနဒုတိယညင်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်
။မနက်ရှင်းလာအီတို့ကရောက်ပါတယ်ခင်ဗျာ။အလုံးပေါင်း29ရောက်ပါပြီ။အိမ်နောက်စု6စုပါခင်ဗျာ။ဟောအဟောဝါမစင်ကြီးပါပဲခင်ဗျာ။အရှင်လူမပါလိပါဗျာ။ဟောသူတို့ဝင်လာတော့အခုသူယူရေးရှာကြီးအစီအစဉ်နဲ့ပေါ့နော်။ဟောယူရေးရှာကြီးအစီအစဉ်နဲ့ဝင်လာတဲ့အခါကျတော့ကျွန်တော်တို့သူတို့ဟောလုံးလုံးလုံးဒီတိုင်းပဲကျွန်တော်တို့ဒီမှာ7နာရီတို့ရောက်တယ်ဆိုကျွန်တော်တို့7နာရီခွဲနောက်ကနေစပြီးတော့မှကျွန်တော်တို့ပါလဆလုပ်ငန်းကြီးစနေဆောင်ရွက်ပါတယ်ခင်ဗျာ။ဒီ7နာရီတို့မှာတော့သူတို့ဟောလာမှုအောင်စကားကိုဆွေးနွေးရဲကျွန်တော်တို့ဒီနာဂါဂတ်ဒီအစီအစဉ်နဲ့ပူဆောင်မှာဖြစ်ပါလေကို
စခိုင်းပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အရပြန်လည်လက်ခံတဲ့အစီအစဉ်ကိုဦးအောင်ဖြိုးဟန်ကအခုလိုရှင်းလင်းပြောဆိုပါတယ
်တို့ဟိုဘက်စခိုင်းကိုရောက်နေတဲ့အချိန်မှာကျွန်တော်တို့ဒီဘက်ကိုတို့ကပြန်လာကြပါတယ်ဆိုပြီးတော့မှသူတို့အုပ်ချုပ်ရေးဦးကြီးဌာနနဲ့ဆက်သွယ်လာတော့သူတို့အုပ်ချုပ်ရေးဦးကြီးဌာနနဲ့မှာတို့ပြန်နေဘက်ကော်ဒီယူပြီးတော့မှကျွန်တော်တို့ဒီ UEHRD ကိုတင်ပါတယ်ခင်ဗျာဒီနေ့ကကြာရွေးရည်လိုတင်ဖို့တည်းကကျွန်တော်တို့ဒီကျွန်တော်တို့လောကနေမှာဒီမှာအင်အားစုစင်းစီးရှိစစ်ဆေးပါတယ်။နောက်ကျွန်တော်တို့ SCU ရဲတွေကနေမှာပေါ့ဟိုပြန်ပတ်မှုမှာပါဝင်မှုရှိအဲ့အိမ်တစ်ခုစစ်ဆေးပြီးတော့မှအဲ့ report တွေမရှိပါဘူး။ပြည်ရဖြစ်ပါတယ်ပေါ့နော်။ကျွန်တော်တို့ကလည်းဒီမှာနေတဲ့သူဟုတ်ပါတယ်ဆိုတော့အချက်လက်တွေနဲ့သူတို့တင်ပါတယ်ခင်ဗျာ။ပြန်တော့ဟိုရွေးရည်ကနေမှာပြန်လဲစစ်ဆေးပြီးတော့မှအာ3D အဖွဲ့တွေကိုပြန်လဲဝင်ရောက်ခွင့်ပြုပါတယ်ဆိုတော့ကျွန်တော်တို့ခွင့်ပြုချက်ကြောင်ဒီဆိုရင်သူတို့ဝင်လာတာနဲ့ဒီကျွန်တော်တို့စီစစ်ပြီးတော့မှပြန်လည်လက်ခံတာဖြစ်ပါတယ်
။မောင်တော့ခရံအုပ်ချုပ်ရေးမှူးဦးစိုးအောင်ကတော့မိမိစန္ဒအလျောက်ပြန်လည်ဝင်ရောက်လာသူ300ကျော်သွားပြီဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့တစ်ဖက်နိုင်ငံကပြန်လာလူတူတိုင်းကိုလက်ခံတာမဟုတ်ကြောင်းနဲ့လက်ရှိပြန်လာသူတွေကိုနေရာချထားတဲ့အခြေအနေကိုအခုလိုဆက်ပြောပါတယ်။
ကျွန်တော်တို့ဒီမှာနေသွားတဲ့လူနေတော့တာမှန်တယ်။ဂျပန်နဲ့ပါဝင်နေမရှိဘူး။သူတို့တွေကဒီမှာပြန်နေကြပါလေဆိုပြီးတော့မှကျောက်မှာကျွန်တော်တို့ဆစ်ပြီးတော့မှအစိုးရဘက်ကတင်နိုင်ငံတော်အစိုးရကတင်ပြီးနိုင်ငံတော်အစိုးရလက်ခံဆိုတဲ့အချိန်မှာလက်ခံတာနိုင်ငံတော်မဟုတ်ဘူးပြန်လာကြတိုင်းတော့ပြန်လာလို့မရဘူးလေ။နောက်ဘက်မှာခဏပဲသူတို့နေကြမရှိဘူးဆိုရင်တော့စေမျိုးလည်းမရှိဘူးခဏလို့နေကြရလည်းမရှိဘူးဆိုတော့နောက်ဘက်မှာထားတာပေါ့။အခုကပြန်ဝင်တဲ့လူတွေကသူတို့အကုန်လုံးကရင်ထဲကလည်းသူတို့ကသူတို့ဟိုဘက်တွေကဒီဘက်အမျိုးတွေဆစ်ဆက်ပြီးတာဒီဘက်မှာလည်းအေးအေးချမ်းချမ်းရှိတယ်သူတို့အမျိုးတွေလည်းလက်ခံတယ်ဆိုတော့ကျွန်တော်နောက်ဘက်မှာအတင်းထားလို့ကိုမရဘူးသူမျိုးတွေရှိသူတို့သွားနေရတယ်
စာဖို့ခေါက်စခန်းကတော့ပြန်လာသူတွေအတွက်ယာယီနေရာချထားမဲ့ဂျာစခန်းဖြစ်ပါတယ်။2019ခုနှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်တင်းနဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြပါတယ်။ဒီမှာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက် UNHCR ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းတရားလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုအထိအကောင့်ထဲမဖော်နိုင်ဘဲဖြစ်နေပါတယ်။